ဧပြီလတရနေ့မှာစတင်အုပ်ချုပ်တော်မယ့် NLD အစိုးရအဖွဲ့မှဝန်ကြီးတာဝန်ကိုယူထားတဲ့ဒေါအောင်ဆန်းစုကြည်ကမနေ့တနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာ NLD လွှတ်တော်ကိုယ်စားလှယ်တွေကိုနောက်ဆုံးအကြိမ်တွေ့ဆုံပြီးတော့နှုတ်ဆက်ပြောဆိုလိုက်ပါတယ်အဲဒီမှာအကြိလိုက်စားမှုကင်းရှင်းကြဖို့လေအဓိကထားပြီးတော့မှာကြခဲ့ပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေအနားယူပြီးတော့အစိုးရအဖွဲ့ကိုဦးဆောင်မဲ့ဒေါအောင်ဆန်းစုကြည်အတွက်စိန်ခေါ်မှုတွေကဘာတွေရှိနေမလဲဆိုတာကိုမတ်အင်ဂျင်နိုင်ကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ
မနေ့က NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအကြိလိုက်စားမှုကင်းကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားကြောင်းတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ NLD လွှတ်တော်ကိုယ်စားလှယ်ဦးမျိုးထက်အောင်ကပြောပါတယ်
လက်ရှိရှိနေတာကိုအခွင့်အရေးတွေမှာတာယာနေသလားပေါ့အကြိလိုက်စားတဲ့ဆိုတာကကျွန်တော်တို့ဒီအချင်းမျက်ချစားမှုလုံးမမဟုတ်ဘူးလက်စားမှုလုံးမမဟုတ်ဘူးပေါ့ရုပ်သာဒီကျွန်တော်တို့ဒီလက်ရှိရှိနေတဲ့အခွင့်အရေးတွေမှာတာယာနေတယ်ဆိုတော့ဒါကအကြိတရားတွေမှာပါတယ်ပေါ့လေဒါလေးတွေကိုယ့်ကိုယ်ကိုပြုမြင်ကြရမယ်သိုးတောင်လုံးကြရမယ်ဆိုတော့အဓိကပြောတော့ပ
ါဒါအပြင်မဲဆန္ဒရှင်ပြည်သူတွေစိတ်မပြတ်ရအောင်လွှတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ခြေပုံကြဖို့မှာကြားခဲ့တယ်လို့လည်းနောက်ထပ် NLD လွှတ်တော်ကိုယ်စားလှယ်တဦးချစ်တဲ့ဒေါ်မီစုကပြောပါရစေ
။ဒီကဆင်းရဲတဲ့ခံရမှုပေါ့နော်။အားလေးကိုတိကထားပြောသွားတာပါ။ရင်းနှွားတော့ဆင်းရဲတဲ့ခံခဲ့ရတာပေါ့နော်။နှစ်30နီးပါးလောက်ပေါ့နော်။အခုကဆန်းလာတဲ့တန်လည်းခံနိုင်မှုပေါ့နော်။အကျိုးသားမှုတော့ဆင်းရဲမှမှဆင်းရဲတာနဲ့ပေါ့နော်။ကျမတို့စီစီလုံးလုံးနဲ့ဆက်လက်ပြီးလှုပ်ဆောင်နိုင်မှုတက်ပြီးဟောပါရပေးသွားတာပါ။ဟုတ
်။အစိုးရဝန်ကြီးတာဝန်တွေကိုယူတဲ့အခါမှာ2008အခြေခံဖွဲ့စည်းပုံအရတီတူလက်တော်နေရာကနေအနားယူရမှာဖြစ်ပြီးပါတီကိစ္စတွေမှာလည်းဝင်ရောက်လုပ်ပိုင်ခွင့်မရတော့တာကြောင့်အခုလိုလွှတ်တော်မှာသူ့ရဲ့ပါတီကိုယ်စားလှယ်တွေကိုဒေါ်ဆန်းစုကြည်ကနောက်ဆုံးအကြိမ်ခေါ်ယူတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။အစိုးရဖွဲ့ကိုဦးဆောင်မဲ့ဒေါ်ဆန်းစုကြည်အတွက်သူ့ရဲ့ဉာဏ်ပညာအမျှော်အမြင်ကြီးမားမှုနဲ့စ조사အားထုတ်မှုကိုမေးခွန်းထုတ်စရာမရှိပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေအောင်မြင်ဖို့သူ့အနားမှာအစွမ်းစားရှိသည်ကူညီပေးနိုင်သူတွေရှိပါမလားဆိုတာကိုတော့မေးခွန်းထုတ်စရာရှိနေတယ်လို့မြမအရေးကြွမ်းကျင်သူပါမော့ခဒေးဗစ်စတိုင်ဘတ်ကပြောပါတယ
် Whether those people whether she can trust those people or whether they will trust her is a question we don't know
သူနဲ့အလောက်အတူလုပ်မဲ့သူတွေကိုတောင်းဆန်းစုကြည်ကယုံကြည်မှုရှိရလားဒါမှမဟုတ်အဲ့ဒီလူတွေကရောသူ့အပေါ်မှာယုံကြည်မှုရှိရလားဆိုတာမေးခွန်းထုတ်စရာပါကျွန်တော်တို့လည်းအဖြေကိုမသိပါဘူးဒါပေမဲ့ဒီအချက်ကအရေးကြီးပါတယ်ဝန်ကြီးဌာနတွေမှာရှိနေတဲ့အဆင့်နဲ့အရာရှိတော်တော်များများဟာစစ်ဖက်ကလာတဲ့သူတွေဖြစ်ပါတယ
်။ဒေါ်ဆန်းစုကြည်ဟာလွှတ်တော်အမတ်ကနေအနားယူသွားပြီးမြေလွှတ်တော်ညွှန်ကြားရေးမှူးချုပ်တွေပါဝင်တဲ့လွှတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့မှာတော့ဥက္ကဋ္ဌတာဝန်ကိုယူထားပါတယ်။ဒါ့အပြင် NLD အစိုးရအဖွဲ့မှာဝင်ကြီးအဖြစ်အမည်စင်းပါဝင်လာပြီးတဲ့နောက်နိုင်ငံခြားရေးဝင်ကြီးဌာနနဲ့အခြားအရေးပါတဲ့ဝင်ကြီးဌာန၃ခုကိုဒေါ်ဆန်းစုကြည်ပူးတွဲကင်တွယ်သွားမယ်လို့သတင်းတွေထွက်နေပါတယ်။မက်ရှလ30ရက်နေ့မှာဒေါ်ဆန်းစုကြည်ပါဝင်တဲ့ NLD အစိုးရအဖွဲ့ဟာတီထောင်စုလွှတ်တော်မှာကျန်းသစ္စာတင်ဆိုကြမှာဖြစ်ပြီးတမနအာနာလွှဲပြောင်းပွဲကိုတော့တမနအိမ်တော်မှာအဲ့ဒီညနေပိုင်းမှာကျင်းပဖို့ရှိပါတယ်ရှင်